ဆေးရဲတဲမှာမှုတွေကြုံနေရတဲ့ရခိုင်ပြည်နယ်ရတိတောင်မြို့နယ်မှာဒီနေ့မနေ့ပိုင်းကလက်နေကြီးကြီးကြာရပောက်ွယ်မှုကြောင့်တိရခန့်နဲ့ချုပ်ထိခိုက်ဒေဆုံးခဲ့သလိုနေရာစုကဖက်ပြင်းနေရတဲ့ကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွင်းအိမ်ပါရတိတောင်မြို့နယ်ရွှေလောင်းတိုင်ကျေးရွာမှာလက်နေကြီးကြီးကြာရပောက်ွယ်ခဲ့ရအနည်းဆုံးရွာသားသူဒေဆုံးပြီး
သူတန်ရာရရှိသွားတယ်လို့ဒေတာခန်တွေကပြောပါတယ်ဒီကလည်းပြည်တယ်မြို့တော်ကလည်းပြည်တယ်ဖြစ်တဲ့ကကဟိုရေတာကတက်လာရေတာကလည်းအော်မှာဇက်နေပြပြတယ်ဒီပေါ်တိုင်းကနေလုံးပြတာမှအမှန်နှလုံးစူလောင်းနေမှာမကြဘူးကြောက်ရအောင်ဥမောင်းစစ်တယ်နောက်ပြီးတော့ဥလားထောင်းမောင်းတယ်အဲဒီလိုပါကြည့်လာမကြည့်ဘူးညနောက်တော့ဟိုညောင်းသိင်းချင်းရဲ့ကလိုင်းရောမှာလည်းနှလုံးကြရတယ်ဒီကတော့မကိုဘူးကြေတဲ့တာမြို့န
ပါတယ
်ဘိုးနိုင်ခွေကျော်ကျော်လောက်ကနည်းနည်းကြည့်ကြတယ်အတိအကျကြည့်တာကရေသေးတောင်တင့်နေတာတွေ့တယ်အဲ့ဒီမှာအဲ့ဒီရွာသားတူစုသွားတယ်နောက်သူ့ကိုကထက်ကြရရတယ်
ပြည်ကမှုဟာမြန်မာစစ်တပ်ရဲ့လက်ချက်ဖြစ်ကြောင်းဒေသခံတွေကဆွတ်ဆွဲနေတဲ့အတွက်သမတော်ပြောခွင့်ရသူကိုဆက်တွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့လည်းမရရှိခဲ့ပါဘူး။မနေ့တုန်းကရတတမြို့နယ်ဘက်မှာတိုက်ပွဲဖြစ်တာရှိခဲ့ကြောင်းကိုတော့သမတော်ပြောခွင့်ရဘူဂျုတ်စော်မင်းတို့က PUA ကိုပြောဆိုထားပါတယ်
။ဒီတော်ဘက်မှာတော့ကျွန်တော်တို့ဦးတောင်းတောင်ကျော်လမ်းဘက်မှာတော့ကျွန်တော်တို့တိုက်ပွဲဖြစ်ပွားကြတာရှိတယ်။ဒါနဲ့အသေးစိတ်အခြေအနေတော့ကျွန်တော်မသိသေးပါဘူး
။မနေ့ကတော့ရတတမြို့နယ်ဗူရီတောင်မြို့နယ်နဲ့ချင်းပြည်နယ်ပလဲဝါမြို့နယ်တို့မှာမြန်မာစစ်တပ်နဲ့ AA ရခိုင်လက်နက်ကန်ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ AA ပြောခွင့်ရခိုင်တုခကဆိုပါတယ်။ဒီကနေ့ထိခိုက်ဒေဆုံးမှုရှိခဲ့တဲ့ရွှေလောင်းတိမ်ကြီးရွာမှာပြီးခဲ့တဲ့တပတ်ကလေးကလည်းကြီးကြီးကြာရောက်မှုတွေရှိတဲ့အတွက်ဒေရခန့်ရွာသား300လောက်ဟာနိစ္စရာကျေးရွာကိုထွက်ပြေးသိမ်းရှောင်နေရပါတယ်။တရက်ပိုင်းတွင်မိုးဆဲကျွန်းဒေရဖက်ပြေကမှုတွင်ရွှေလောင်းတင်နဲ့နိနားရွာကရွာသားများပြားနိစ္စရာရွာကိုသိမ်းရှောင်နေရတယ်လို့လဲရတိတ်ဆောင်မြို့ခြေဆိုင်ပရဟိတဘွဲ့ကကိုဘက်ကာကပြောပါတယ်
။ဒီလောင်းတွင်မင်းရဆောင်ရဲ့တန်ပြင်းဥရောရဲ့ဆိုလို့ရှိရင်ထမင်းကတော့ပေါင်းနဲ့ကျော်ရောက်ရှိမယ်။အဲဒီကတော့ကုလူမအဲဒီဆက်ရပေါ့လေရက်စီရမျိုးတွေဖြစ်တဲ့အတွက်ကြောင့်အမှနီးစက်ကချင်းရော်တွေမှာခုံလုံးပြီးတော့အမှချင်းရော်တွေကကျင်းမထားကြတယ
်။စက်တင်ဘာလ15ရက်နေ့ကလည်းလက်နက်ကြီးပြစ်ခတ်ခံရမှုကြောင့်အာကာတောင်ချင်းရော်ကဒေသခံတို့တန်ရန်ရရှိခဲ့ကြောင်းဒေသခံတွေကပြောပါတယ်။ပြစ်ခတ်မှုနဲ့ပတ်သက်လို့တမတော်နဲ့အေရခိုင်လက်နက်ကင်ဖွဲ့တို့ကတော့အပြန်အလှန်ဆွတ်ဆွဲထားပါတယ်။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေကတိုက်ပွဲတွင်အရသာပြည်ထိခိုက်ဒေဆုံးမှုတွေတိုးလာနေတာတွေဟာစစ်ရာဇဝမှုမြောက်နိုင်ကြောင်းလဲမကြာသေးခင်ကကုလသမဂ္ဂဖိတ်သန်းရာရှိသူကသတိပေးထားပါတယ်။အရသာတွေကိုတမင်ပြစ်မှတ်ထားတိုက်ခိုက်တဲ့လူရတချို့ကိုတွေ့ရတဲ့အတွက်စစ်ရာဇဝမှုနဲ့လူရထုအပေါ်ကျူးလွန်တဲ့ရာဇဝမှုမြောက်နိုင်ကြောင်းလဲကုလသမဂ္ဂလူ့ကိုရေးဆိုင်ရာမဟာမင်းကြီးမီရှဲဘတ်လက်ကပြီးခဲ့တဲ့သတင်းပတ်ထဲကုလသမဂ္ဂလူ့ကိုရေးကောင်စီမှသတိပေးခဲ့ပါတယ်ခင်ဗျာကျွန်တော်နိုင်ကိုအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်